ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ခုံရုံးကစစ်ဆေးအရေးယူမဲ့ကိစ္စဟာအနှစ်သာရကိမဲ့ပြီးယုံကြည်လို့မရကြောင်းနိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကဝေဖန်လိုက်ပါတယ်။ ICOE အစိုးရကစားမှာပါတဲ့ရခိုင်ပြည်နယ်တွင်စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့စစ်ခုံရုံးကစုံစမ်းစစ်ဆေးဆောင်ရွက်သွားမယ်လို့မနေ့ကမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်အပေါ်မှာသူတို့ကအခုလိုတုံ့ပြန်ခဲ့ကြတာပါ။အပြည့်စုံကိုဆက်ပြီးနှားစင်ပါရှင်။ICOE ရဲ့အပြင်းတက်အစင်ခန်းစာမှာပါတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကစုံစမ်းစစ်ဆေးအရေးယူမယ်အကြောင်းဖေဖော်ဝါရီလ22ရက်နေ့ကထုတ်ပြန်ကြေညာခဲ့တာနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းဗြိတိန်အခြေစိုက်ဘာမကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana က VOE ကိုပြောပါတယ
် Yet again we got the military promising
မြန်မာစစ်တပ်ကနေခုံရုံးဖွဲ့စစ်ဆေးပါမယ်ဆိုတဲ့ကြေကိုထပ်ပြီးပေးပြန်ပါပြီဒါပေမဲ့အဲ့ဒီစစ်ခုံရုံးကလျှို့ဝှက်စစ်ဆေးတာဖြစ်ပါတယ်တရားစွဲအပြစ်ပေးခံရသူတွေအားလုံးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုကျွန်တော်တို့ဘယ်တော့မှတိတိကျကျမရပါဘူး။ဘယ်ပုံမှန်တွေနဲ့ထောင်ဘလောက်ထိချသလဲရေးယူသလဲဒီလူတွေဟာတကယ်ပဲထောင်နှံအပြစ်ပေးခံရသလားစတာတွေကျွန်တော်တို့ဘယ်တော့မှမသိရပါဘူး
။ဒါအပြင်အဓိကစစ်ကောင်းဆောင်တွေအနေနဲ့တာဝန်အပြစ်ယူတင်တယ်လို့လည်းမြင်ကြောင်းမာဖာမနာကအခုလိုပြောပါတယ
်။ Yet none of the senior commanders men on light or others
အခြေစစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတပုံစံတည်းကျူးလွန်အောင်စေခိုင်းခဲ့တယ်ဆိုရင်ဒီလုံရက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အပါအဝင်အကြအဆင့်မြင့်စစ်တပ်ရာရှိမှန်သမျှတာဝန်ယူတာမျိုးမရှိပါဘူးဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာစစ်တပ်မှာအဓိကအမိပေးသူဖြစ်ပါတယ်အခုသူ့လက်အောက်ခံစစ်သားတွေကျူးလွန်ခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုလေးမှုအတွက်ဗိုလ်ချုပ်မကြီးအနေနဲ့ဘာကြောင့်ပုံကိုရေးရတာဝန်မယူရပါသလဲအခုချိန်ထိတွေးနေရတာကတော့မြေပြင်မှာလက်တွေ့တာဝန်ထမ်းဆောင်နေတဲ့စစ်သားတွေကိုပဲဂျားကနေတစားကန်အနေနဲ့ပြည်တံပေးပြီးအထက်အရာရှိတွေကတော့သူတို့ယာဒူးနေရာတွေမှာပဲဆက်ပြီးရှိနေစေဖြစ်ပါတယ
်အခုလိုမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ကိုကြည့်ရင် ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအနေနဲ့ဒီလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့ပါတယ်ဆိုတော့ဆွဆွဲချက်နဲ့အမှုဖွင့်ရင်ဆိုင်နေရတဲ့အခြေအနေကြောင့်ရောဖြစ်နိုင်သလားရှင်
I think it is now generally thought that the ICJ
ကိစ္စကြောင့်မြန်မာအစိုးရအနေနဲ့သူတို့ရဲ့စုံစမ်းမှုတွေမှာခိုင်မာမှုတချို့ရှိရမယ်ဆိုတဲ့ရလဒ်တွေထွက်လာတာဖြစ်ပါတယ်။စစ်ရာဇဝတ်မှုကျူးလွန်မှုရှိခဲ့တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုလာရတာဖြစ်ပါတယ်။ ICJ တရားရုံးမရောက်ခင်အချိန်ထိမြန်မာအစိုးရကရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့လုံးဝကိုငြင်းပယ်ခဲ့တာပါ။ ICJ ကအမှုဟာမြန်မာအစိုးရအနေနဲ့တစုံတရာကိုတော့ဝန်ခံရတော့မယ်ဆိုတဲ့အခြေအနေကိုသဘောပေါက်စေခဲ့ပါတယ်
။မြန်မာစစ်တပ်အနေနဲ့ကိုရိုင်းကျူးလွန်ခဲ့တဲ့ပြစ်မှုကိုကိုယ့်ဘာသာကိုယ်စုံစမ်းစစ်ဆေးတဲ့ကိစ္စမှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်း AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOE ကိုပြောပါတယ
်။ Yeah, I mean I think it's extremely hollow andonly further
understand ဒါကကင်းမပြီးတော့ဒီလောက်ရဲ့ကြောင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေပေါ်ကျူးလွန်နေပြမှုတွေအတွက်လွတ်လပ်ပြီးပလတ်မှုကင်းတဲ့စုံစမ်းစစ်ဆေးမှုလိုအပ်နေတယ်ဆိုတာထပ်ပြီးမိမောင်းထုတ်ပြနေပါတယ်။အင်းနေရဆုလိုက်ပြုံးလဲတပ်ဖြတ်မှုကိုသူတို့စုံစမ်းစစ်ဆေးအရေးယူပြီးပြီလို့ဖော်ပြထားပါတယ်။ဒါကလိမ့်ညာတာပါ။ကျူးလွန်ခဲ့သူတွေကိုထောင်နှံချမှတ်တယ်ဆိုရင်လည်းသူတို့ကိုပြန်လွတ်ပေးတယ်လို့ဘလို့အရေးယူပြပေးတယ်လဲဆိုတာလည်းပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင် ICOE ရဲ့အစီရင်ခံစာမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချွတ်ပြင်းရွာကတပ်ဖြတ်မှုကိစ္စတွေကိုစစ်ခုံရုံးနဲ့စစ်ဆေးဆောင်ရွက်သွားမယ်လို့စစ်တပ်ကထုတ်ပြန်ကြေညာခဲ့တာပါ။ဒါ့အပြင်အင်းဒီရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့လည်းဖော်ပြထားသလိုဂူတာပြင်းရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးစစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေတွေကိုမကြခင်သတင်းထုတ်ပြန်သွားမယ်လို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။